ခုကတော့ဒီမကြသေးခင်အချိန်ကပဲဒီဒေါက်ဆန်းစုကြည်ဟာရောမဂုံတူးဆောင်မြို့သူစုလက်ခံရရှိခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအီတလီနိုင်ငံကိုရောက်နေပြီးရောမမြို့ရဲ့ဂုံတူးဆောင်မြို့သူစုကိုလက်ခံရယူခဲ့ပါတယ်။တနင်္လာနေ့မှာတော့အီတလီနိုင်ငံဆိုင်ဝင်ကြီးနဲ့တွေ့မှာဖြစ်တယ်လို့ပုံရဟန်းမင်းကြီးနဲ့လည်းတီးခြားတွေ့ဆုံဖို့ရှိပါတယ်။ကုသညုံရဲ့အကြောင်းဆုံးပြောပြပေးပါအောင်ရှင်
။ကောင်းပါပြီခင်ဗျာ။ဒီအီတလီနိုင်ငံကိုဒေါက်ဆန်းစုကြည်ဟာတနင်္လာနေ့မှာရောက်ပြီးတော့ဒီညပိုင်းမှာတော့ဒီရောမမြို့ရဲ့မြို့တော်ခန်းမှာသူ့အနေနဲ့ဒီရောမမြို့ကနေပြီးတော့ပြီးတဲ့ဂုံတူးဆောင်မြို့သူစုကိုလက်ခံယူခဲ့တာပါ။ဒီညပိုင်းပွဲမှာတော့ဒေါက်ဆန်းစုကြည်ကိုရောမမြို့တော်ဝင်ဖြစ်တဲ့ Ignazio Moreno နောက်နိုင်ငံခြားရေးဝန်ကြီး Emma Bonino နဲ့ခင်အုပ်ချုပ်ရေးမှူးတို့ကကြိုဆိုပြီးတော့ဂုံတူးဆောင်ဒီမြို့သူစုကိုချီးမြှင့်လိုက်တာဖြစ်ပါတယ်။တကယ်တော့အဲ့ဒီဂုံတူးဆောင်မြို့သူစုကို1994ခုနှစ်တုန်းကဒီရောမမြို့တော်ဝင်ရဲ့သူတို့ရဲ့လက်ထက်မှာချီးမြှင့်ခဲ့တာပါ။အဲ့ဒီအချိန်တုန်းကဒေါက်ဆန်းစုကြည်ဟာနေမှာအခြေချုပ်ခံရတာမှုစုကိုကိုယ်တိုင်မယူနိုင်ခဲ့ပါဘူး။အခုဒီစုကိုလက်ခံယူတော့သူ့အနေနဲ့ဒီစုနဲ့ပတ်သက်ပြီးတော့ဝမ်းမြောက်စွာနဲ့လက်ခံယူတဲ့ကြောင်းဒေါက်ဆန်းစုကြည်ကဒီစုယူပြီးတဲ့မိကုံးမှာပြောသွားပါတယ်
။ For me it's not just an honor but a joy to be a citizen of Rome.
because always ဒီမှာအတွက်ကတော့ဂုံယူစရာကောင်းုံတည်းမဟုတ်ပါဘူးရောမမြို့သူဖြစ်ရတာကိုပျော်ရွှင်ဝန်တာမိပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ငငယ်ကလေးဘဝကလေးကရောမမြို့အကြောင်းကိုသင်ဘူးကြားဘူးခဲ့ဘူးလို့လို့ပါပဲဒါကြောင့်ရောမမြို့သူဖြစ်ရတာတကဘာလုံးရဲ့မြို့နိုင်ငံသားလို့လည်းပြောလို့ရပါတယ်ရှင
်ရောမမြို့တော်ဝင်ဖြစ်တဲ့ Ignazio Moreno ကိုယ်တိုင်ကလည်းဒီစုမချီးမြှင့်ခင်မှာသူတို့အနေနဲ့ဒေါက်ဆန်းစုကြည်ကိုဘလို့တံပိုးထားတယ်ဆိုတာကိုအခုလို့ပြောသွားပါတယ
် Per Roma e per l'Italia lei è un esempio
per ogni paese ရောမမြို့အတွက်ရောအီတလီနိုင်ငံသားတွေအတွက်ပါခမည်းဟာဥပဒေစံနမူနာပါဒီမိုကရေစီလွတ်လပ်မှုကိုတောင်းဆိုကြတဲ့နိုင်ငံတိုင်းအတွက်နောက်လူ့ခွင့်ရေးနိုင်ငံသားအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေကိုကာကွယ်ရမယ်လို့ယုံကြည်တဲ့လူတိုင်းအတွက်အခြေခံကတော့ဒီသိက္ခာရှိတဲ့နေထိုင်မှုဖြစ်ပါတယ်ဒေါက်ဆန်းစုကြည်ခမည်းအဲ့ဒီအတွက်ခမည်းဟာစံပြုပါပဲဆိုပြီးတော့မြို့တော်ဝင်ဖြစ်တဲ့ Ignazio Moreno ကအီတလီဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဟာလည်းသူ့ကိုဒီချီးမွမ်းပြောဆိုကြလို့မဟုတ်ပါနဲ့သူ့အနေနဲ့ယုံကြည်ချက်တိုင်းသူဆောင်ရွက်ခဲ့တာဖြစ်ပါတယ်ဆိုပြီးတော့အဲ့ဒီမိကုန်းထဲမှာလည်းသူကပြောသွားပါတယ
် It is always a wonder to me when people say that I'm very brave or well
လူတွေကကျမကိုသိတ်သက်တည်ရှိတယ်ဒါမှမဟုတ်သိတ်ကိုကြီးကြီးမြင့်မြတ်တာတွေလုပ်ခဲ့တယ်လို့ပြောကြတယ်အဲ့လိုပြောတဲ့အခါတိုင်းမှာကျမအတွက်တွေးစရာအံ့ဩစရာဖြစ်ခဲ့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအနေနဲ့တာမန်လုံရိုးလုံစင်တဲ့ပို့ပြီးတော့လုပ်ခဲ့တာလုတ်ခဲတာရှိတယ်လို့မယူဆပါဘူး။ကျမယုံကြည်တာကိုပဲလုတ်ခဲတာပါ။ကျမယုံကြည်တဲ့လမ်းကြောင်းကိုပဲရွေးခဲ့တာပါရှင်
။လာမယ့်ဒီကြာရင်းနေ့ကျတော့ဒေါက်ဆန်းစုကြည်ဟာပမမျိုးကချီးမြှင့်မဲ့ဂရုဆောင်မြို့သူစုကိုထပ်မံလက်ခံရယူဖို့ရှိပါတယ်။ကမ္ဘာသမိုင်းအမွေနှစ်တွေကျယ်ဝလာတဲ့ဒီရောမမြို့ကြီးရဲ့ဂုံတူးဆောင်စုကိုဒေါက်ဆန်းစုကြည်အခုလိုလက်ခံရယူတာနဲ့ပတ်သက်ပြီးတော့အီတလီနိုင်ငံမှာနေထိုင်တဲ့ကိုနိုင်လင်းအောင်ကဝမ်းမြောက်စွာကြိုဆိုပါတယ်။
ကဘာတိမတူရောဆိုတော့လေဒီမြန်မာနိုင်ငံတရားနေတယ်ပေါ့နော်ဘုံယူဆုံးဖြစ်နေတယ်ဒီစုရတယ်ဟိုပေးထားတော့ကြာပါပြီဆက်ပါကျွန်တော်လည်းယူတော့ညော်လိထားတယ်တရက်တည်းတော့ဆိုသူကြီးလုံရလာရက်နေကြတယ်လာလိုက်ပါစီလို့ညော်လိထားတာပေါ့နော်အဲ့တော့ကျွန်တော်ဝမ်းတာမဆုံးဖြစ်နေပါလေ
အီတလီနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတူတုံ့ပြန်ပြောဆိုသွားတာပါ။ဒေါက်ဆာစုကြည်ဟာဒီတရင်းလာနေ့ဒီကနေ့မနေ့ပိုင်းမှာတော့အီတလီဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့ဒီအီတလီသမ္မတနဲ့လည်းတော်ရောက်တွေ့ဆုံမှာဖြစ်ပါတယ်။ဒါပြင်အီတလီနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲတရက်ကိုလည်းပြုလုပ်ဖို့ရှိပါတယ်။နေ့လယ်ပိုင်းကျရင်တော့အီတလီကအထက်အောက်လွှတ်တော်နှစ်ရလုံးကိုတော်ရောက်လေ့လာပြီးတော့ဒီညပိုင်းမှာတော့ထက်လွှတ်တော်ဥက္ကဋ္ဌဘီအဲဂရက်ဆိုနဲ့တွေ့ဆုံမှာဖြစ်တယ်လို့ပဲအီတလီတရားရေးဌာနအကြီးအကဲနဲ့လည်းတွေ့ဆုံမှုရှိပါတယ်။ရောမဂုံနူးဆောင်နိုင်ငံသားစုဒီတိခါမှာခင်ဗျာရောမမြို့သူစုနိုင်ငံစုကိုလက်ခံရယူခဲ့တာနဲ့ပတ်သက်ပြီးတော့ဒေါက်ဆာစုကြည်ဟာဒီအောက်တိုဘာလ30ရက်နေ့ဗုဒ္ဓဦးနေ့ကျရင်တော့စိန့်လူစီယာခန်းမမှာဒီလူပရိသတ်ကိုမိကုံပြောကြဖို့ရှိပါတယ်။အဲ့ဒီနေ့ပိုင်းကြာရင်ဒီအော့ကလမက်ဂနာမှာဂရုဆောင်တွေးခေါ်ပညာရှင်စုကိုလည်းဒေါက်ဆာစုကြည်လက်ခံရယူဖို့ရှိပါတယ်မှတ်သိရင်